တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစစ်တီးညကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစစ်တော်ချိန်တနင်္ဂနွေနေ့မနေ့အစောကြီး၄နာရီပတ်ဝန်းကျင်ကမန္တလေးမြို့ကိုရောက်သွားကြပြီဖြစ်ပါတယ်။ကျောင်းသား63ယောက်ကိုမြန်မာအမျိုးသားလေကြောင်းလိုင်း MNA လေယာဉ်နဲ့ဝူဟန်ကနေပြန်ခေါ်လာတာဖြစ်ပါတယ်။သူတို့ကိုမန္တလေးကကန်တော်နေတီဆေးရုံမှာတရင်မှကြာခွဲခြားထားပြီးတော့စောင့်ကြည့်မယ်အကြောင်းမန္တလေးမြို့တော်ကဒေါက်တာရဲလွန်ကသူ့ရဲ့ Facebook မှာရေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာကူးစက်ခံရတယ်ဆိုရင်တော့မှတရင်နှစ်ပတ်အတွင်းရောဂါလာလက္ခဏာမပြတဲ့အတွက်အခုလိုနှစ်ပတ်ကြာတိကျခွဲစောင့်ကြည့်ရတာဖြစ်ပါတယ်။ကန်တော်ရီဒီဆေးရုံပတ်ဝန်းကျင်မှာလုံခြုံရေးအထူးတင်းကျပ်ထားပြီးအမြဲတမ်းတာဝန်ကျဆရာဝန်ဆရာမမနဲ့တခြားဝန်ထမ်းတို့ပဲရှိမှဖြစ်ပြီးတော့အပြင်သူတွေလုံးဝဝန်မခံဘူးလို့လည်းဥရဲလွန်ကကြီးထားပါတယ်။အခုလိုတိကျခွဲကြတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားချက်အတိုင်းလုပ်ရတာဖြစ်ပြီးအပြင်လူဝင်ခွင့်မပေးတဲ့ကြားတွေကအတင်းဝင်လာတယ်ရှိတယ်ဆိုရင်တော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လေးကွာရာဘာဂျီတို့နဲ့ပြည့်ခွင့်ပေးထားတယ်လို့မန်လေးမြို့တော်ကဒေါက်တာရဲလွင်ကရေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဗိုင်းရပ်စ်ပိုးကူးစက်ပြန့်မွားတဲ့လူရေအတွက်နဲ့တည်ဆုံးသူရေအတွက်ပိုပိုပြီးတိုးလျော်နေတာကြောင့်မြန်မာနိုင်ငံမှာလည်းစစ်သက်စစ်သေးတာနဲ့ကောက်ွယ်တာတွေကိုအရှိန်မြင့်လှုပ်ဆောင်နေတယ်လို့တောင်ပန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းလူလူကြားမှာဗိုင်းရပ်စ်ကိုဘယ်လိုကောက်ွယ်ရမလဲဆိုတဲ့ကျန်းမာရေးအသိနည်းတွေတည်တယ်လို့ထောက်ပြကြပြီးကျန်းမာရေးနဲ့ပတ်သက်လို့ကျန်းမာရေးအသိပိုရှိလာအောင်အစိုးရကလုပ်ပေးနေကြပါတယ်ခင်ဗျာ။